ယာယီသမရဦးမြင့်ဆွေဟာရှေးခွင်နဲ့ကျမရေးဆုံးရှုံးပူတာမှုခံယူနေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဦးမြင့်ဆွေဟာ2023နှစ်ဆန်းပိုင်းကစပြီးခြေလက်တုံးပြီးအစာတောက်ပြက်လာတဲ့အတွက်ရှေးဆရာမှာအာယုံကျောင်းနှေးကွေးတုံဆိုင်တဲ့ယောဂါနဲ့အာယုံကျောင်းအားနေတဲ့ယောဂါတွေခံစားနေရတာတွေ့ရကြောင်းနဲ့ဒီနှစ် April 15ရက်က19ရက်အထိစင်ကာပူနိုင်ငံ Mount Elizabeth ဆေးရုံနဲ့မေလ28ရက်က June 17ရက်အထိအမှတ်နှစ်ကတမတော်ဆေးရုံကြီးရဲ့ဂရင်တရားဆန့်ဆေးရုံမှာအုံနောက်နဲ့အာယုံကျောင်းဆိုင်ရာဆေးကုသမှုခံယူခဲ့တယ်လို့ဖော်ပြထားပါတယ်။မျက်စိနှစ်ဖက်စလုံးအတွက်အတွင်းတိမ်ခွဲစိတ်ကုသမှုခံယူတဲ့အတွက်အမြင်အာယုံပြန်ပြီးကောင်းလာပေမဲ့အာယုံကျောင်းအားနဲ့ယောဂါဆက်ပြီးခံစားနေရတာကြောင့်ဂျွန်ဆက်ရှိရဲ့နေ့ကနေ July 30အထိဆေးခွင့်နဲ့နေမှာပဲကျန်းမာရေးဝန်ကြီးဒေါက်တာတက်ခိုင်ဝင်းအပါဝင်အထူးဆေးကုသမှုအဖွဲ့ကအနည်းချက်ကုသပြီးတော့ပေးနေတာဖြစ်ပါတယ်။ယာယီသမရဦးမြင့်ဆွေကအခုချိန်ထိကျန်းမာရေးအခြေအနေကောင်းမွန်မှုမရှိသေးပဲနေ့စဉ်နှုတ်ရှားဆောင်ရွက်မှုတွေမလုပ်နိုင်တာကြောင့်ဆေးကုသမှုခံယူနေရဆဲဖြစ်တယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။